မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာမပြတ်ထောက်ခံလာခဲ့တဲ့ American ထက်လွတ်တော် Republican ခေါင်းဆောင် Mitch McConnell ကိုဂျူလ23ရက်ချက်သပတေးနေ့မှာကမ္ဘာတဝန်းဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးကူညီနေတဲ့ NLD အဖွဲ့ကြီးက2024အတွက်ဒီမိုကရေစီပံ့ပိုးကူညီမှုဂုဏ်သုဆောင်တစ်သိမ့်ချိန်မြှင့်လိုက်ပါတယ်။ American နိုင်ငံရေးသမားတွေထဲမှာမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြီးမြန်မာဒီမိုကရေစီလှုပ်ရှားသူတွေကိုပြက်ပြက်သားသားထောက်ခံခဲ့တဲ့ Mitch McConnell ကိုစုပေးတဲ့အခမ်းအနားမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပေးအပ်လာဖြစ်ပါတယ်။မြန်မာရေးနဲ့ပတ်သက်ပြီး American Party ကြီးနှစ်စလုံးကထောက်ခံမှုပေးထားတဲ့ Burma Act ပြဋ္ဌာန်းချက်မှာမြန်မာဒီမိုကရေစီရဲ့အတွက်ရန်ပုံငွေနဲ့ဤပညာအထောက်အကူတွေပေးဖို့အတွက်စစ်ကောင်စီကိုခုခံတော်လှန်နေတဲ့ PDF အဖွဲ့တွေတန်းတန်းလက်နက်ကင်အဖွဲ့စည်းတွေနဲ့ထိတွေ့ဆက်သွဲပြီးလက်နက်မဟုတ်တဲ့အကူအညီတွေပေးရအကောင့်ထဲပေါ်လာအောင် American အစိုးရကိုဦးဆောင်တိုက်တွန်းခဲ့သူလည်းဖြစ်ပါတယ်။အထက်လွှတ်တော်မှ Mitch McConnell ဟာမြန်မာရေးကိုအစဉ်တစိုက်တွန်းအားပေးလှုပ်ဆောင်ခဲ့သူ American အမတ်တဦးဖြစ်ပြီးဒေါန်ဆန်းစုကြည်နဲ့နှိကပ်တဲ့ဆက်ဆံရေးရှိသူပါ။ရခိုင်ပြည်နယ်ကအချင်းတွေကြောင့်နိုင်ငံတကာကနေဒေါန်ဆန်းစုကြည်ကိုဝေဖန်ပြစ်တင်နေခြင်းမျိုးမှာသူဟာဒေါန်ဆန်းစုကြည်ဘက်ကနေရက်တီပြောဆိုခဲ့သူလည်းဖြစ်ပါတယ်။